ကျွန်တော်ခံယူမဲ့နှုတ်ကပတ်တော်ရဲ့ကောင်းစဉ်ကတော့ဆက်ပြပေးပါကျွန်တော်ဤခွဲဖလားသည်ရှံလက်ရှိပါ၏အာမင် My cup overflows ဒီနေရာမှာ My cup is overflowing လို့ပြောလို့ရပါမယ်အကျမ်းစာစကားလေးကိုကျွန်တော်အရင်နှစ်သက်တဲ့ຢာကတော့ My cup overflows My cup ကို subject အနေနဲ့ယူပြီး flow overflow ကို verb အနေနဲ့ယူမယ်ဆိုရင်ခွက်ကရှံထွက်နေတယ်အာမင်ကျွန်တော်ခွက်ကိုလူတယောက်ကလာထည့်ပေးပြီးကျွန်တော်ခွက်ကရှံနေတယ်ဆိုတော့အဖြစ်ပြက်မဟုတ်တော့ဘဲနဲ့ကျွန်တော်ဒီဥတော့ကျွန်တော်ခွက်ဟာကျွန်တော်ကိုယ်တိုင်ကရှံထွက်ပြီး produce ထုတ်လုပ်နေတာကျွန်တော်ဇီကနေကိုရှံထွက်နေတာဒါကြောင့် as if cup ကအသက်ရှိတကယ်တော့ my cup overflows အဲ့ဒီအင်္ဂါနေမြန်နိုင်ဖို့တယောက်စီတံဖျားရှင်ကောင်းကြီးပေးပါစေအာမင် my cup overflows online မှာကြည့်ရှုနေတော့ဓမ္မမိတ်ဆွေတွေကရှိတဲ့ညာတည်တဲ့နေမိမိရဲ့နှလုံးသားရှိတဲ့ဘယ်ဘက်ရင်ဘက်လေးကိုပုတ်ပြီးတော့မှ my cup overflows 1 2 3 my cup overflows amen အဲ့တော့ကျွန်တော်တို့ရဲ့ခွက်ကျွန်တော်တို့တက်တာနေရှံထွက်ခြင်းဆိုတာကတစုံတစ်ယောက်ကလာပြီးတွန်းအားပေးမှဒုံတစ်ယောက်ကထည့်ပေးမှလို့ကျွန်တော်တို့အထင်တတ်တယ်အမှန်တကယ်ကဘုရားကကျွန်တော်တို့ကိုရွေးချယ်ခွင့်ပေးပြီးသားအသက်ရှင်ခြင်းနဲ့တည်ခြင်းကိုကျွန်တော်တို့ရှေ့မှာချထားတယ်ရွေးတာရရတယ်ဒါကြောင့်ကျွန်တော်တို့ခွက်ဒီရှံထွက်ခြင်းပြည့်ရှံခြင်းတယောက်ယောက်ကအားပေးမှ home cell leader တယောက်ကတရားဟောပြီးခွန်အားပေးမှတင်းုံဆရာကတွန်းအားပေးမှလိုက်လျှောက်တာမျိုးကနုနယ်တဲ့ချိန်မှာတော့အရန်လိုအပ်ပြီမဲ့ကျွန်တော်တို့ခရစ်တော်ထဲမှာရင့်ကျက်လာတယ်ရင့်ကျက်လာတဲ့အခါမှာ our cup overflow amen your cup overflows amen ဆာလံ23အငယ်5အကျွန်ုပ်ဤရန်သူတို့ရှိမှာအကျွန်ုပ်ဖို့ဇပွဲကိုခင်းတော်မူ၏အကျွန်ုပ်ကောင်းကိုစီနှင့်လိမ့်တော်မူ၏အကျွန်ုပ်ခွက်ဖလားသည်ရှံလျက်ရှိပါ၏ scenario ကိုကြည့်လိုက်မယ်ဆိုရင်သူရဲ့ scenario မှာရန်သူတွေရှိနေတယ် enemies ရန်သူတွေရဲ့အလဲမှာဇပွဲခင်းပြီးအေးအေးဆေးစားနိုင်ဖို့ဆိုတာတော့နည်းနည်းနော်နော်တတ်တီတော့မဟုတ်တော့ဘူးရန်သူအလဲမှာဇပွဲခင်းပြီးအေးအလူစားနိုင်ဖို့ဆိုတာအဆင်မပြေဘူးအခုကာလမှာ vaccinated ဖြစ်မှနော်တအိမ်ထဲမှာနေတဲ့သူကဘယ်လိုစားရတယ်ဒါမှမဟုတ်ရှင်နှစ်ယောက်တွေပဲစားရတယ်ဒါတော့မှဟိုး far far away လုပ်နေကြတာကွာနော်ဆိုင်မှာထိုင်စားရတယ်ဆိုရင်တအိမ်ထဲမှာသွားရတယ်ဆိုရင်တနည်းအားဆိုရင်ကျွန်တော်တို့ဘာပဲဖြစ်ဖြစ်ဆိုပြီးတော့မှနော်ဒီအာတခုခုစားမယ်ဆိုရင်စဉ်းစားမယ်ဆိုရင်တော့မှကျွန်တော်တို့ဟိုတဖွဲ့ကဟိုဘက်မှာထိုင်ရမယ်တဖွဲ့ကဒီဘက်မှာထိုင်ရမယ်ဆိုတဲ့အရာမျိုးစိန်ခေါ်မှုတွေကျွန်တော်ရှိနေတာတွေ့ရတယ်ဆိုတော့ဒါကကိုဗစ်ဆိုတဲ့အာဒီရန်သူရှေ့မှာကျွန်တော်တို့အေးအေးလူလူမစားနိုင်တာတော်တော်ကြာပြီယေရှုနာမ၌ခြေဖြတ်တယ်ကိုဗစ် enough is enough ယေရှုနာမ၌ဒီငါတို့မောင်းထုတ်ဖယ်ရှားတယ်အာမင်ဒီနေရာမှာလည်းဆာလံဆရာကရန်သူတို့ရှေ့မှာကျွန်ုပ်အဖို့စပွဲကိုခင်းတော်မူ၏ကျွန်ုပ်ခေါင်းကိုစီနဲ့လိမ့်တော်မူ၏ကျွန်ုပ်ခွက်ဖလားသည်ရန်လျက်ရှိပါ၏သူရဲ့ခွက်ဖလားရှံချောင်းကိုဒီနေရာမှာ my cup overflows ဒါကြောင့်သင်ရဲ့တက်တာကျွန်တော်ရဲ့တက်တာကကျွန်တော်တို့ကိုယ်တိုင်ကဘိတ်သိက်တွေကျွန်တော်တို့ထဲကနေစီးဆင်းတော့မယ် overflow ဖြစ်တော့မယ်လုံးဝရှံထွက်တော့မယ် amen တုတ်တန်ခန်းကြီး23အငယ်26မှာငါသားတင့်နှလုံးကိုငါအားပေးလို့တင့်မျက်စိတို့ဒီငါတွားရလမ်းကိုကြီးမတ်ပါစေကျွန်တော်တို့ရဲ့နှလုံးသားဟာခွက်တစ်ခုဆိုရင်ကျွန်တော်နှလုံးသားဟာ vessel တစ်ခုဖြစ်တယ်ဆိုရင်အဲ့ဒီအထဲမှာကျွန်တော်တို့ထဲလို့ရတယ်ထဲလို့ရတယ်ဘာထဲမလဲသင်ထဲတဲ့ရာရောက်သွားတာအဲ့ဒါကြောင့်နှလုံးကိုဘုရားခင်ကကျွန်တော်တို့နှလုံးကိုတောင်းတာကကျွန်တော်တို့မှာရှိတဲ့ကိုယ်ပိုင်ရွေးချယ်ခွင့်ကျွန်တော်တို့ရဲ့ယုံကြည်ချက်ကျွန်တော်တို့ရဲ့ behavior ကျွန်တော်ရဲ့ခံယူချက်ဒါတွေအားလုံးကဘယ်ကနေစီးဆင်းလဲဆိုတော့နှလုံးသားကနေစီးဆင်းတာဖြစ်တယ်ဒါကြောင့်စိတ်သွားရင်ကိုပါတယ်ဆိုတာဒါပဲအရန်ဝေးလွန်းတယ်ဆိုတဲ့ရာတကယ်ရောက်ချင်တယ်ဆိုရင်ရောက်အောင်သွားတယ်ကျွန်တော်စင်ကာပူနိုင်ငံအလုတ်လာလုတ်တဲ့ချိန်တုန်းကမြန်မာကျွန်တော်တို့မုံရွာကိုပြန်မယ်ဆိုရင်အရင်တော့ရန်ကုန်ကနေတဆင့်သွားရတယ်။အဲ့မှာမန္တလေးလေဆိပ်ပွင့်လာတဲ့ခါမှာအရန်ပျော်ပြီလေ။အဲ့တော့ကျွန်တော်တို့မန္တလေးလေဆိပ်ကိုသွားတယ်။အဲ့ကနေကားနဲ့လာကြိုပြီးတော့မုံရွာကိုသွားကြတယ်။ကုန်းတဒံရေတဒံနဲ့အိုးချင်းတောင်အဖိုးဖွားတွေရှိတဲ့နေရာကလေးမြို့တီးတိမ်ကျွန်တော်တို့ငငယ်တုန်းကအနွေရသည်ဆိုအဖေကအများကြီးအလဲခေါ်ပြန်တယ်။ဖုန်တလုံးနဲ့ကျွန်တော်တို့သွားကြတယ်။ခီးတွေကျန်းတယ်ဂံကောဘက်သွားရင်လည်းကျွန်တော်ဂံကောမှာရေနစ်ပြီးတေခံနီးတောင်ဖြစ်တယ်။ဘာလို့အလောက်သွားလဲ။နှလုံးသားကအမေတို့ဖေတို့ကသူတို့အဖေမေတို့အရန်ချစ်ဖိုးဖွားတွေကိုကျွန်တော်ကအရန်ချစ်သူတို့ကလည်းကျွန်တော်တို့မြေဦးဘက်ဆိုတော့တော့အထူးသဖြင့်ကလေးမျိုးမှာဒီတိမ်မှာလည်းအဖွားကကျွန်တော်တို့အရန်ချစ်တဲ့ခါမှာကျွန်တော်ဘလောက်ဝေးဝေးသွားတယ်။ဒီကနေစတာပါ။အဲဒီနေ့တင်မလိုက်လျှောက်နိုင်တဲ့အရာမှန်တည်းအားလုံးကစင်ချေစင်လက်ပေးနေပေမဲ့ဒီထဲမှာရှိတဲ့လောက်ပဲလိုက်တာပဲ။ဒါကြောင့်ကျွန်တော်တို့ရဲ့နှလုံးကိုဖရားဟုတ်တာပေးမယ်ဆိုရင် Lord I give you my heartand I give you my soul once you can give your heart နှလုံးသားကိုဒါပေးနိုင်တယ်ဆိုရင် everything shall follow ဒါကြောင့်နှလုံးသားပါပြီဆိုရင်ကြံတဲ့အရာတွေကမလိုက်ပဲမနေတော့အရန်ချစ်တဲ့လူအိမ်လာလေတယ်ဆိုရင်ရှိသမျှထုတ်ကြွေးတယ်မရှိရှိတာ expiry ဖြစ်ရင်တော့မကြွေးနဲ့ဘောနော်အဲ့တော့မရှိရှိတာထုတ်ကြွေးတယ်ဘာလို့လဲချစ်လွန်းလို့ဒါကြောင့်သင်ရဲ့နှလုံးသားကိုဖခင်တောင်းတာအကြောင်းရှိရဲဒါကအိုးတလုံးဆိုရင်ဘူးတဘူးဆိုရင်အဲ့ထက်မှထဲ့တဲ့အရာကထွက်လာတာကိုဒါကြောင့်ဒီနှလုံးသားကိုဖခင်ကိုပေးဖို့ဖြစ်ပါတယ်မတဲခန်းကြီးဆန်ကငယ်၁၈မှာဆိုရင်ကတွင်းကနေထွက်တော်ရာမူကားတဲ့နှလုံးကထွက်လာ၍လူကိုညှဉ်းညူးစေသောအရာဖြစ်၏ဒါကြောင့်နှလုံးသားထဲမှာတူထားတဲ့အရာလူကခန်းကြီး၆ငယ်၄၅မှာလည်းပြောထားတယ်ကျွန်တော်နှလုံးသားထဲမှာကောင်းသောသူကားတဲ့ကောင်းသောဗန္နာကိုနှလုံးသားထဲကနေတူထားပြီးနှုတ်ကနေထုတ်ပြောတယ်မကောင်းသောသူကမကောင်းတဲ့အရာတူထားပြီးတော့မကောင်းတဲ့အရာထွက်လာတယ်ဒါကြောင့်တခါလေစကားမားတာဖြစ်ရင်ဖြစ်မယ်ဒါပေမဲ့မရည်ရွယ်ဘူးပြောတာလည်းဖြစ်နိုင်ပါတယ်ချွင်းချက်လေးတွေရှိမှာပေါ့လေနော်ဒါပေမဲ့တမာတရားရပြောမယ်ဆိုရင်တော့နှလုံးသားထဲမှာရှိတဲ့အရာစီးထွက်လာတာဖြစ်တယ်။ဒါကြောင့်ဘုရားကိုသင်ရဲ့နှလုံးကိုပေးဖို့ရန်အတွက်ဖြစ်တယ်။ယောဟန်ခန်းကြီးနဲ့အငယ်တိကတ်နေ7မှာဘာကိုတွေ့ရလဲဆိုတော့တခင်ယေရှုပထမဦးဆုံးပြုလုပ်ခဲ့တဲ့နမေးလက္ခဏာကိုကြည့်ရအောင်။သုံးရမြောက်သောနေ့၌ဂါလိလဲပြည်ကာနာမြို့တွင်မင်္ဂလာဆောင်ကိုခံကြစဉ်ထိုပွဲ၌ယေရှု၏မယ်တော်ရှိယေရှုနှင့်တပည့်တော်တို့ကိုလည်းထိုပွဲသို့ခေါ်ပင်ကြ၏။ဒီမှာခဏရပ်ထားအောင်။နမေးလက္ခဏာဖြစ်တာကိုပဲကျွန်တော်တို့ကမြင်တာ။နမေးလက္ခဏာလုံးနိုင်မှာမလို့ယေရှုကိုဖိတ်တာမဟုတ်ဘူးနော်ဘာလို့ဆိုတော့ तू တခါမှနမိတ်လက္ခဏာမလုပ်သေးဘူးဒါကြောင့်ကာယကံရှင်အိမ်ရှင်ကယေရှုကိုနမိတ်လက္ခဏာလုပ်ဖို့ခေါ်ဖိတ်တာမဟုတ်ဟေရုမင်းကတော့နမိတ်လက္ခဏာမြင်ချင်တာ तू ကယေရှုကိုကိုးကွယ်ချင်တာမဟုတ်နမိတ်လက္ခဏာကိုမြင်ချင်တာ तू ကဘယ်လိုပြောမလဲညက်လက်ဆရာလိုမျိုးနမိတ်လက္ခဏာလုပ်ပြဖို့ရန်အတွက် तू ကကြည့်ချင်တာဒီမင်္ဂလာဆောင်လူလင်မင်္ဂလာပွဲဒီအိမ်ရှင်ကတော့ဘယ်သူကဖိတ်လိုက်တယ်တော့မသိဘူးဒါပေမဲ့တေချာကတော့ခေါ်ပင့်ထားတယ်။ဒါကြောင့်ဘုရားခင်ကိုကျွန်တော်တို့ကတခုခုအကျိုးလိုမှခေါ်တာမခေါ်တာတဲ့ဆန်ကောင်းပါတယ်။ဒါပေမဲ့ကျွန်တော်တို့အောင်မြင်တဲ့အချိန်မှာယေရှုကိုသတိရဖို့သိရကြည့်တယ်။ရှုံးနေတဲ့အချိန်မှာယေရှုကိုသတိရတာအရန်လွယ်တယ် right ။ယေရှုကိုပြောနေပါစတာကိုတောင်မှပါစတာကင်းကိုသတိရဖို့အရန်လွယ်တယ်ပြဿနာရှိတဲ့အခါမှာအောင်မြင်တဲ့အခါကျတော့ဘုရားမပြောနဲ့ဆရာတော်မိသွားပြီ။ဆိုတော့ဒီမှာသူတို့အောင်ပွဲခံတဲ့အချိန်မှာသူတို့ဖိတ်ခေါ်တာအဲ့အချိန်မှာဒုက္ခရောက်မယ်ဆိုတော့သူတို့မသိသေးဘူး။ဒါကြောင့်တင်ရဲ့အခြေအနေတိုင်းမှာသခင်ယေရှုကိုခေါ်ဖိတ်ဖို့အရန်တင့်တော်ပါတယ်ဟာလေလုယာသင်နဲ့ကျွန်တော်အောင်မြင်နေတဲ့အချိန်မှာလည်းသခင်ယေရှုကိုကျွန်တော်တို့ရဲ့ပွဲအလယ်မှာဖိတ်ခေါ်ရအောင်ဒုက္ခရောက်တဲ့ခါမှာလည်းငါ့ကိုခေါ်ပါတဲ့ငါထုမယ်တဲ့ဝင်လေးပင်ပန်းတဲ့ခါမှာလည်းလာပါတဲ့ငါချမ်းသာပေးမယ်တဲ့အဲ့ဒီလိုအဲ့လောက်ရဲ့ရောတဲ့ကျွန်တော်တို့သခင်ယေရှုကိုကျွန်တော်တို့ပွဲအတိုင်းမှာခေါ်ရအောင်အာမင်ကဲဒီပွဲလေးမှာအစကတော့တော်တော်ဖြူးနေတာပဲဘာမှပြဿနာမရှိဘူးယေရှုနဲ့တပည့်တော်တို့ကိုထိုပွဲသို့ခေါ်ပြီးမခေါ်ဘဲနဲ့ဘယ်သူလာမလဲဒါကြောင့်ယေရှုကနေရာတိုင်းမှာရှိတဲ့အစင်သင့်တကားခေါက်နေတယ်ကျွန်တော်တို့ကသူ့ကိုဖိတ်ခေါ်ဖို့တော့အရန်လိုအပ်တယ်ဒါကြောင့်တင်းရဲ့လူမှုရေးစီးပွားရေးအိမ်ထောင်ရေးဘယ်ရာမဆိုသခင်ယေရှုကိုခေါ်ဖိတ်ပါအထူးသဖြင့်ဒီနေ့ remind ပေးချင်တာကျွန်တော်ကျွန်တော်လည်း remind ပေးနေတာဖြစ်တယ်ကျွန်တော်တို့ဒုက္ခရောက်တဲ့အခါယေရှုကိုခေါ်ဖို့တည်တယ်ကျွန်တော်တို့ဆရာတွေကိုဆုတောင်းတင်ပြဖို့တည်တယ်ဒါပေမဲ့အောင်မြင်တဲ့အခါပွဲခံတဲ့အခါယေရှုကိုလည်းခေါ်ပင့်ကြပါစို့အာမင်ဒါနဲ့တတိယအကုံတော့ခါယေရှုမြေတော်ကစပိယေမရှိဟုကြားပြော၏ယေရှုကလည်းအချင်းမိမ့်မှတင်းဒီငါနဲ့အဘယ်သို့ဆိုင်သနည်းငါအချင်းမရောက်သေးဟုမိန်တော်မူ၏ကိုရောအချင်းပြောကြမှာလဲစောင့်ရတာမောနေပြီကိုရောဘယ်တော့ကိုရောအချင်းကြားရမှာလဲလို့မေးနေတဲ့သူတစုံတယောက်ရှိပါတယ်ဆိုရင်ကိုရောကသူ့ရဲ့ပြည့်စုံတဲ့အချင်းလည်းမရွေးရော်ဘူးပဲအကြောင်းကျွန်တော်တို့တီးခတ်ခြင်းကယုံကြည်ခြင်းကိုပြုစုတယ်ယုံကြည်ခြင်းကနေကျွန်တော်တို့ဘုရားခင်ရဲ့အဖြစ်တော်ကိုမြင်ရမှာဖြစ်တယ်ဒါကြောင့်တီးခတ်ရာကာလမှာရောက်နေတဲ့သူတချို့ရှိတယ်ဆိုရင်ယေရှုကသူ့အချိန်ရောက်လာရင် तू ထပါလိမ့်မယ်။သူ့အချိန်ရောက်ရင် तू လုပ်ပါလိမ့်မယ်။ तू လုပ်ပြီဆိုရင်တော့နောက်မကျဧကန်မှာရောက်လာတာပါ။ hallelujah ။အဲ့တော့သူ့အချိန်မရောက်သေးဘူးလို့မိန့်တော်မူတယ်။မယ်တော်ကလည်း तू စေခိုင်းသမျှတို့ကိုပြုကြလော့ဟုအစေခံတို့အားဆိုလေ၏။စေခံတွေကို तू ကမှားထားလိုက်တယ်မယ်တော်မာရီက။ तू ခိုင်းလိမ့်မယ်။တခູ່တော့လုတ်ခိုင်းလိမ့်မယ်။အဲ့ဒါ तू ခိုင်းသမျှကိုလုတ်ပါ။ကျွန်တော်တို့ကဖျားခိုင်းပြီဆိုရင်အရင်ဆုံးကျွန်တော်တို့ရဲ့အုံနောက်လေးနဲ့ငယ်တော့ကျွန်တော်တို့ပြောသလိုမင်းရဲ့ဖြုတ်အုံနောက်လောက်နဲ့လာမလို့နဲ့အန်တိုနီပြီးဆိုတော့ကျွန်တော်ငယ်တုန်းကကစားတဲ့အခါပြောကြတယ်။ဖျားခင်လည်းယီမာပဲကျွန်တော်တို့ရဲ့ဖြုတ်အုံနောက်လောက်ကိုမယ်ရော်မာရီကပြောလိုက်တယ်။ "तू ဒီလိုပြောရင်တော့ဒီလိုလုပ်လိုက်နော်။ဒီလိုမပြောရင်တော့အမျိုးတို့ဒီလိုလုပ်လိုက်ဆရာမလုပ်ဘူး။မယ်ရော်ကတခါလေးပြောလိုက်တယ်။ "तू စေခိုင်းသမျှပြောကြည့်အောင် तू စေခိုင်းသမျှ။အာမင်။ Do whatever he tells you. Whatever. ဆိုတော့ whatever ဖြစ်တဲ့အတွက် whatever ပဲ။နော်။ तू ဘာပဲခိုင်းခိုင်းယုတ်တိရှိမရှိရှိလုပ်ရမှာကျွန်တော်တို့တောင်းဝင်ဖြစ်တယ်။အဲ့ဒီမှာယူရမာသားလျောက်စင်ကြဲချင်းဖို့လို့ငါထိုရက်၌နှစ်တင်းသုံးတင်းခန့်ဝင်တော့ကြောက်အိုး36လုံးထားရှိလျက်ထားလျက်ရှိ၏သူတို့ယူရထုံးဆန်ရကျွန်တော်ရုရှားနိုင်ငံမှာအလုပ်ကိစ္စနဲ့ရောက်သွားတဲ့အချိန်မှာအရန်ချမ်းတဲ့ဂျားတဲ့ကနေနေမုန်တိုင်းကြာနေတယ်ဒါပေမဲ့သူတို့ထုံးဆန်ရ အဲ့ဒီမှာရှိတဲ့ဒီ orthodox လို့ခေါ်တဲ့ရုရှားရှေးယိုးဆွဲတဲ့ဘုရားကျောင်းတစ်ခုပေါ့အဲ့မှာသူတို့ထိုင်ကုန်လည်းမရှိဘူးအားလုံးမိုးတုံးမတက်ပဲယစ်ပရောဟိတ်ကြီးကနန်းတပေါင်းမိရှုရရစ်ကိုပူဇော်ပြီးတော့ထွက်လာပြီဆိုရင်ဒီတိုင်းကွက်ကိုဆူတောင်းစေချင်တဲ့လူအားလုံးကအဲ့ဒီယစ်ပရောဟိတ်ဘက်ကိုလဲရတာကြောခမ်းလို့မရအောင်သူတို့ကဘုရားရဲ့လူမှာဘုရားရဲ့ဗိတ်သိက်ပါတယ်ဆိုပြီးသူက extreme ဖြစ်သွားပြီးတော့မှလူကိုဘုရားလို့ကိုးကွယ်ဖို့တော့ပြောတာမဟုတ်တော့ဒါပေမဲ့သူတို့ပြောလုံနေတာကျွန်တော်ပြောပြတာအဲ့သူတို့ကအဲ့ဒီယစ်ပရောဟိတ်ထွက်လာတာကိုအကုန်လုံးကသူတွားတဲ့တစ်ချက်ကိုကြည်ရတာကြောခမ်းလို့မရအောင်ကြောခမ်းရင်လာလက်တို့တယ်ဘုရားကျောင်းကလူတွေကမာယစ်ပရောဟိတ်ရဲ့သူ့ကိုပဲမျက်နှာမူပေးပါတဲ့မျက်မှောက်တော့သူနဲ့တူပါတယ်အဲ့အိမ်မှာလက်ဆေးတဲ့နေရာရှိတယ်။လက်ဆေးရဲ့အကျဉ်းအရန်ချက်တာဘယ်လိုသွားဆေးမလဲ။ကျွန်တော်ကဒီလောက်နင်းမုံတိုင်းထဲမှာလက်ဆေးမှမတူဘူး။မဟုတ်ဘူးသူကအဲ့မှာမုံညင်းစီထားထားတယ်။ရအောင်လုပ်တယ်။ပြီးတော့အဲ့နေရာလေးမှာသူတို့ထုံးစံရအောင်ဇတိလေးသူတို့မုံညင်းစီလေးနဲ့လက်ဆေးပြီးတော့မှဖျားချောင်းထဲဝင်ကြတယ်။အဲ့တော့ကိုဗစ်မရှိသေးဘူး။လုံခဲ့10နှစ်လောက်တော့။ဆိုတော့အဲ့တော့ဒီမှာလဲယူဒာထုံးစံရသူတို့ကစင်ကြယ်ချင်းဖို့လို့ငါအပြင်ကနေအထူးသဖြင့်အဲ့တော့ကဒီ sandals လို့ခေါ်တဲ့ညက်ဖက်နှက်တွေပေါ့နော်တခင်ယေရှုပုံဟိုတက်တော်စင်တွေမှာကျွန်တော်တွေ့ရတယ်ကျိုးတိုင်းဖက်နှက်တွေစီးကြတယ်ဆိုတော့အဲ့တော့အဲ့မှာဖုံတွေအလင်းလေးနဲ့ဆိုတော့သူတို့စားတဲ့ခါကျတော့သူတို့ကလဲလျောင်းပြီးစားကြတဲ့ခါကျတော့အဲ့တော့အိမ်တအိမ်မှာပွဲတစ်ခုအတွက်လာရဆို6လောက်တွေစီးရတယ်လက်တွေစီးရတယ်ဆိုတော့အဲ့အတွက်သူတို့ထားထားတဲ့အကြောက်အိုးကြီးတွေ6လုံးရှိတယ်တနည်းအားဖြင့်အဲ့ဒီအိုးကနော်ညွန်ရှာစရာ6လောက်စီးတဲ့နေရာလေးပဲညွန်ရှာစရာလက်စီးတဲ့ညစ်ပတ်တဲ့အရာတွေကိုစီးကြောတဲ့အရာတောက်ရီအိုးတော့မဟုတ်ဘူးဒါပေမဲ့အဲ့ဒီ O 6လုံးကိုဘုရားခင်အသုံးပြုသွားတယ်ဒီနေ့သင်ကြားမှုနေကြကာနာမြို့မင်္ဂလာဆောင်တဲကဖွင့်ပြချက်တွေအများကြီးလဲဒီမှာရနိုင်တယ်လို့အစ်စ်လို့ကျွန်တော်ယူဆတဲ့ဘုရားကျွန်တော်ကိုအစ်စ်စကားပြောတယ်လို့ကျွန်တော်ခံယူတဲ့ຢာကတော့ကျွန်တော်နဲ့မိတ်ဆွေရဲ့ညီ O ကျွန်တော်တို့တွေက O တွေနှလုံးသားရှိတဲ့ O တွေကျွန်တော်တို့တွေကတကယ်တကယ်ကအသုံးမကျတဲ့เนาะကျွန်တော်တို့လောကနဲ့ပြောမယ်ဆိုရင်ခြေဆေးလက်ဆေးမှာတော့မှသုံးအဲ့အတွက်တော့မှအသုံးဝင်ချင်မှဝင်မဲ့သူတွေပါရိုင်းတိုင်းခုလိုမှကျွန်တော်တို့တွေကအဲ့လိုကောင်မျိုးတွေပါပဲကျွန်တော်တို့ကဒါပေမဲ့ဖခင်ကအဲ့ဒီညေအိုးထဲမှာသူ့ရဲ့ယရနာတည်ယူတော့နှုတ်ကပတ်တော်ဗိသိက်တွေကိုကျွန်တော်တို့ကိုထည့်စေတာကဖခင်ယေရှုတော်တသက်ဖြစ်တယ်ဟာလေလုယာမထိုင်မတန်မဲ့ကျွန်တော်တရားဟောနိုင်နေတာကျွန်တော်ညေအိုးအိုးပန်ရှင်ဖြစ်တဲ့အိုးထိန်တယ်ဖြစ်တဲ့ဖခင်ကကျွန်တော်ကိုထုလုပ်ပြီးတော့မှကျွန်တော်အထဲကနေစီးစင်းစေတာဖခင်ရဲ့ဗိသိက်ပဲဖြစ်တယ်ဟာလေလုယာအဲ့တော့ဒီရှက်ကြောက်စရာနာကျင်စရာညစ်ပတ်နေတဲ့အရာတွေကိုဆေးကြောတဲ့ကြောက်အိုး၆လုံးကိုဖခင်ကညီနဲ့အစဖြည့်ဖို့ပြောလာပြီယေရှုကလည်းဤအိုးတို့ကိုဖြည့်ကြလောအစေခံတို့ကမိန့်တော်မူလျင်ထိုသူသည်ရှမ်းမတက်ဖြည့်ကြ၏။ဘာဖြစ်လို့ကြံကြံပန်ပန်ခြေဆေးလက်ဆေးတဲ့တန့်စင်ခြင်းမှာပြုလုပ်တဲ့အိုးတွေကိုဖြည့်ခိုင်းရတာလဲ။အထဲမှာသူတို့အိုးတန့်နေမရှိဘူးလားရှိမှာပါ။အဲ့ဒါကမာဟုပုံဖော်နေလဲဆိုတော့ကျွန်တော်နဲ့မိတ်ဆွေစွန့်ပစ်ခံအိမ်ရှိမှာပဲထားတဲ့အိုးတွေအဲ့ဒါတွေကအိမ်ထဲအတွင်းခန်းထဲတော့မှယူလာခွင့်မရတဲ့တန့်ရှင်းတန့်စင်ဖို့တန့်စင်စေဖို့အတွက်အပြင်မှာခြေဆေးလက်ဆေးဖို့ထားတဲ့အိမ်ပြင်မှာနေရတဲ့အိုးတွေပဲဒါပေမဲ့ဘုရားခင်ကအယုတ်အလက်မရွေးတော့ဘဲနဲ့သူ့အတွက်သူထည့်လို့ရမယ့်သူတုံးလို့ရမယ့်အိုးတွေကိုယူတုံးတာဖြစ်တဲ့အတွက်မိတ်ဆွေကမိသားစုထဲမှာနောက်ဆုံးရောက်နေတဲ့သူဖြစ်ကောင်းဖြစ်နိုင်တယ်။မိတ်ဆွေကတင်းရဲ့အလုံမှာတင်းဟာအငယ်ဆုံးသောသူဖြစ်ရင်ဖြစ်နိုင်တယ်။တင်းတို့မောင်နှမထဲမှာတင်းဟာဝင်ငွေအ ਨੇ ဆုံးသူဖြစ်ရင်လည်းဖြစ်လိမ့်မယ်။အေးစားမရှိဘူးဘုရားခင်ကတင်းကသာအဖြစ်ခံမယ်ဆိုရင်တင်းကိုတုံးချင်တယ်ဘုရားဖြစ်တယ်။တင်းရဲ့အိုးရှံထွက်မဲ့နေရယနေ့ဖြစ်တယ်။ဟာလေလုယာ။အာမင်။အဲ့တော့အဲ့ဒီအိုးတွေကိုဖြည့်ခိုင်းတဲ့ခါမှာရှံမတက်ဖြစ်ကြတယ်ဒီညမှာဘာကိုပြန်တွေ့ရလဲဆိုတော့ရက်ရောမှုကျွန်တော်ဖတ်ဘူးတဲ့ငွေတော့တေစကာတွန်းထဲမှာဖတ်ဘူးတဲ့အရာတတိယတယောက်အရန်ကက်စီနဲတဲ့အရန်ကက်စီနဲတယ်အဲ့ဒီကက်စီနဲပြောတာတဲ့ပိုကက်စီနဲတယ်ဘယ်လောက်တော့ကက်စီနဲလဲဆိုတော့တနေ့မှာအလူခံလာတော့သူ့သားကသွားပြီးတော့မှအလူသွားထည့်လိုက်တယ်သူ့ဖေကအရန်စိတ်ဆိုးတယ်မင်းဘာလို့ထည့်လာလဲဆိုတော့သူ့သားပြန်လာပြီးတော့မှရီပြီးတော့အဖေကလေတဲ့ကျွန်တော်ဘာမှပေါဒီတိုင်းပဲလက်ပဲသွားထည့်လိုက်တာလေသွားထည့်လိုက်တာအိုးလေးဟိုသူ့ဖေကစိတ်ဆိုးတော့ပဲဘာလို့စိတ်ဆိုးတာဖြစ်လဲမင်းဘာလို့လက်နှစ်ဖက်တောင်ထည့်တစ်ဖက်ဆိုတော်ရောပေါ်တယ်ခင်ကြီးလေထည့်တာနော်အဲ့ဒါလေထည့်တာဟိုနှစ်ဖက်ထည့်လို့စိတ်ဆိုးတယ်သူ့ဖေကအဲ့လောက်ကက်စီနေတာဆိုတော့ဒီနေရာမှာဘာတွေ့ဆိုရဲ့ရောမှုကိုတွေ့ရတယ်သခင်ယေရှုကခိုင်းတာရေဖြည့်ခိုင်းတာအဲ့မှာအပြည့်အပြည့်ပါလို့ပါသလားမပါဘူးဒီနေ့ဖခင်ကကျွန်တော်တို့ကိုမခိုင်းလို့ပါဖခင်အတိအကျပြောတိကျပြောကိုရောကလည်းဗျာကျွန်တော်တို့လောက်တာဗောကိုရောကတင့်ကိုစမ်းတက်နေတာပါတင့်ကိုစကရေကဆယ်ဘို့တဘို့ကိုအခွန်ဖြတ်တယ်လို့ဖြတ်ပြီးတော့မှတင့်ကိုကိုဘို့ပဲပေးလို့ရတာပဲဒါပေမဲ့စောင့်ကြည့်နေတာတင့်အကုန်ပေးရလားတင့်ရေဖြည့်တာအပြည့်ဖြည့်ရလားတင့်လိုက်လျှောက်တာအပြည့်လိုက်လျှောက်ရလားဟာလေလုယာယနေ့ဒီနောက်ကဘတော်ကတင့်အတွက်ဖြစ်တယ်ပရိသတ်လို့ကျွန်တော်အတွက်ဖြစ်တယ်ရဲ့ရောမှုဆိုတာကကျွန်တော်နှလုံးသားထဲကလာတာအာမင်ဒါကြောင့်ဖခင်ဖျားနဲ့ပတ်သက်လာတဲ့ခါမှာယေရှုခိုင်းတဲ့ခါမှာယေဖြည့်ဆိုရင်ဇတိပဲဖြည့်ရင်လေအဲ့ဒီဇတိကတော့ စပြည့်ရေတော့ဖြစ်သွားမယ်ဒါပေမဲ့တဝက်ဖြစ်ရင်တဝက်စပြည့်ဖြစ်သွားမှာပေါ့သုံးပုံတစ်ပုံနဲ့ဖြစ်ရင်သုံးပုံတစ်ပုံစပြည့်ဖြစ်သွားမှာပေါ့ဒါပေမဲ့ရှံမတက်ဖြစ်တဲ့အခါမှာရှံမတက်စပြည့်ရတယ်ဟာလေလုယာ generosity ဒါကြောင့်ဒီအစေခံကျွန်တွေကတကယ်မေရိုမာရီရွေးတဲ့စေခံကျွန်တွေကတကယ်ကောင်းတယ်နော်ဘာလို့ဆိုတော့တချို့ကျွန်မပြောနဲ့ဒါကျွန်ခင်မှုတဲ့ကျွန်တော်တို့မရိပ်မိဒါပေမဲ့အလုတ်တမားစိတ်သက်ပြောမလားစေတနာမပေါအောင်တတိယတစ်ခုလောက်ခတ်လဲဆိုရှိရတော့ပံမရှိဘူးဆိုရင်ချလိုက်ပြီနည်းပဲဒါလေးပဲနော်အချိန်ခိုးလိုက်တယ်နော်ကစီနေတယ်ရဲ့ရောမှုဆိုတာကကျွန်တော်တို့အထက်ကနေစီစဉ်လာဖြစ်တယ်ဆိုရင်ယေရှုနာမနဲ့ဝန်ခံတယ်အလုတ်လုပ်ရင်အပြည့်လုပ်ကြပါဟာလေလုယာစူးစမ်းကြပါအပြည့်ဖြည့်ပါရှံထွက်မတတ်အကောင်းကြီးတွေရမှာဖြစ်တယ်အာမင်အဲ့ဒီအချိန်မှာပွဲဥကစပည့်ရဖြစ်စေသောရေကိုမြည်ဆမ်း၍ထိုးရေသည်ခတ်သောအစီခံတို့သည်ထိုးရေကိုခတ်သောအစီခံတို့ကစပည့်ရဘယ်မှာရတယ်ဆိုတာကိုသိတယ်ပွဲဥကမသိဘူးဒါကြောင့်ကျွန်တော်တို့အခုအချိန်မှာမြန်မာပြည်ပြန်သွားတယ်ဆိုရင်ဒါမှမဟုတ်ရှင်တစ်ချိန်မှာတင်အမိအမေကိုယ့်ရဲ့မြို့ရွာပြန်သွားတယ်ဆိုရင်ဟာငါတို့အိမ်သားကငါတို့တိခဲ့ဘူးတဲ့ပူစုမဟုတ်ရဲ့လားသူကြည်ရတာအရန်လန်းနေပါလားပေါ့နော်အာဟိုတယောက်ကဘယ်လိုလဲငါတို့ဂျာရစ်ကအခုတော်တော်မိုက်နေပါလားဘယ်လိုလဲလီဗိုက်စ်တွေပါနေတယ်ဘယ်လိုနေဘယ်လိုအညာကျွန်တော်တို့ပုံစံတွေပြောင်းလဲပြီးတော့ကျွန်တော်တို့ရွာပြန်မဲ့အချိန်လည်းရောက်လာမှာပေါ့ဒါပေမဲ့လူတွေကအဲ့အချိန်မှာတင့်ကိုအရန်ထင်ကြည့်ပြီးတော့မဟာသူပြောတဲ့ဟောတဲ့တရားတွေအမလေးငါတို့အရင်တော့ငါတို့တင်းတော်မှာအနောက်ဆုံးမှာအင်းငိုင်းနေတဲ့သူကခု home sale leader ဖြစ်ပြီးပြန်လာတာ။အော်အရန်တရားဟောတာရန်ရောက်နေတာပဲ။ရန်ကောင်းလိုက်တာဆိုရင် amen သူတို့ကမသိလို့ကျွန်တော်တို့ကဒီမှာအထက်ခံလိုက်ရတာ။ဘုရားခင်ကကျွန်တော်တို့ကိုအိုးထဲမှာသူ့ရဲ့နှုတ်ကတော့ထဲထဲထဲထဲထဲလာအသွင်ပြောင်းပြီးပြန်သွားတဲ့ခါကျတော့ပြောင်းလဲလာတယ်မြင်တော့သူတို့ကကိုတွေကိုထင်ကြီးလာ။အဲ့ကြိုင်မာနမကြီးနဲ့နော်။အဲ့ကြိုင်ကျွန်တော်တို့ဘယ်ရလာတယ်ဆိုတာမှတ်မိအောင် hallelujah ကျွန်တော်တို့ကိုထဲတဲ့နှုတ်ကပတ်တော် hallelujah နှုတ်ကပတ်တော်ရေရောက်လာလို့ကျွန်တော်တို့ပြောင်းလဲသွားတာဖြစ်တယ် amen အဲ့ဒီအိုးတွေကရှိတာကြာပြီစကားလည်းရှိနေတာမသိဘူးဆိုရင်တော့ပို့ပြောရမယ်ဆိုအဲ့ဒီမင်္ဂလာဆောင်တဲ့ကောင်လေးမမွေးခင်ကလေးကတုံးတဲ့အိုးတွေဖြစ်ရင်ဖြစ်မှာအဲ့ဒါတိုင်းပဲဘယ်ချိန်မှာပြောင်းလဲသွားလဲသခင်ယေရှုရဲ့အမိန့်ကိုနာခံပြီးလာဖြစ်သွားတဲ့ခါမှာအဲ့ဒီအိုးတွေကယေရှုသမီးအားလုံးကစပြည့်ရေဖြစ်သွားတယ်ဒါကြောင့်သင်အသွင်အတန်ပြောင်းလဲသွားပြီးတော့မှလူတွေထင်ကြီးစရာလူတွေစားစရာလူတွေခွန်အားရစရာဖြစ်လာတဲ့ခါမှာဘဝမမေ့ပါနဲ့ကျွန်တော်တို့ဇပွဲပွဲအုပ်ကတော့မသိဘူးပေါ့ချီးကျူးတာပေါ့အစီခံနဲ့အတိတယ်ကောင်းတယ်ငါတို့ဖြည့်ထားတဲ့ရေဘယ်ကနေလာလဲဆိုတာငါတို့သိတယ်ဒါကြောင့်ကျွန်တော်တို့ကိုယ့်ကိုဘုရားခင်ဘယ်ကနေချီးမြှောက်တယ်ဆိုတာသိပြီးဘုရားကိုပဲကွန်ပျူချင်ပေးကြပါစို့အာမင်ဆက်ပြီးကြည့်အောင်အဲ့ချိန်မှာအခြားသောသူမျိုးတွေကညှီးကြည့်လိုက်တဲ့ခါမှာရှေးဦးဆိုတာကောင်းသောစပြည့်ကိုထည့်ပြီးဝါဆိုတာတောက်ပြီးမှညံ့သောစပြည့်ကိုထည့်တယ်တင်မူကကောင်းသောစပြည့်ကိုယခုတိုင်အောင်တိုးထားပြီးဟုဆို၏feeling up ကျွန်တော်တို့ဘုရားရဲ့နှုတ်ကပတ်တော်ရင်နဲ့ဒါဖြည့်မယ်ဖြည့်မယ်ဆိုရင်အသက်ကြီးတော်လည်းပျက်စီးသွားမှာမဟုတ်ဘူး hallelujah ချိန်ကြာသွားပေမဲ့ဟောင်းနှွမ်းသွားမှာမဟုတ်ကျွန်တော်တို့ကနော်သူများတွေကတော့အစပိုင်းမှာပွဲဥွတ်ကောင်းတယ်အရန်ကောင်းတယ်ဒါပေမဲ့အဖျားရှူတာများတယ်အဲ့ဒါလူတိုင်းပဲစင်ကာပူနိုင်ငံမှာ food court တွေမှာကြီးလိုက် food store တခုရောက်လာတယ်ဆိုတန်းစီလိုက်တာရှည်ကြီးပဲအမလေးရဲ့လကားပေးနေရကြာနေပဲတစ်ပတ်နှစ်ပတ်သုံးပတ်ကြာတော့ဘူးမှမသွားတော့ဘူး maybe သူတို့ရဲ့ quality ကျသွားတာဖြစ်နိုင်တယ်လူတွေစိတ်ဝင်စားမှုညော့သွားတယ်ဖြစ်နိုင်အများအများကြီးဖြစ်နိုင်ပေမဲ့အဓိကဘာကိုပြောချင်လဲဆိုတော့လူတော်တော်များများအစာပြူတာကိုအရန်ဝါသနာပါတယ်နှစ်တကူတရက်နေမှာအကျန်းစားစားဆုံးဖတ်မယ်အာတပတ်တခါစားချောင်းမယ်အာအကြီးကျယ်ပြီးတော့နှစ်ဝက်လောက်ကျတော့မေ့တော်မေ့သွားတယ်ဆိုတော့အစာကောင်းပေမဲ့အနောင်မတိချတဲ့ဖွဲ့တွေရှိတတ်တယ်ဒါကြောင့်ဒီညမှာအဲ့ဒါကိုပြောချင်တာတချို့ကတဲ့အရှိမကောင်းတဲ့ຢာတွေတော့ထည့်တယ်တဲ့ဒါပေမဲ့ညံ့တဲ့စပီကိုပြီးမှပြန်ပြန်ထည့်တတ်တယ်တဲ့အခု तू ကတော့မဟုတ်ဘူးတဲ့ကြောင်းပြန်ဖြစ်နေပါလားတဲ့ကျွန်တော်တို့မြန်မာပြည်ကထွက်လာတဲ့အချိန်တော့ကျွန်တော်အဆပေါ့မိတ်ဆွေတော့မသိဘူးကျွန်တော်ကကိုကိုလေးနဲ့ယိုယိုကျူးကျူးနဲ့အလုပ်လုပ်မယ်နော်မိဘကိုလှုပ်ကြွေးမယ်ဒါပဲကျွန်တော်ရဲ့ပန်းနိုင်ရအကြီးကြီးမားမားမရှိဘူးကျွန်တော်ဟာပန်းနိုင်ရကြီးမားတယ်ဖြစ်တယ်ဒါပေမဲ့ပြောချင်တာကဖျားလုပ်မဲ့အတိုင်းတာနဲ့ရှိရင်ကျွန်တော်ရဲ့ပန်းနိုင်လေးကအရန်သေးခဲ့ဘူးလေဒါပေမဲ့ဖျားခင်ကအချိန်တန်တဲ့ခါသူ့ရဲ့ချီးမြှောက်ခြင်းတွေရောက်လာတဲ့ခါမှာရှေ့ဖြစ်ဟန်အရင်တုန်းကနော်တချို့တွေကဆမှာတော့ဝုံဝုံတောက်နေပြီပြီးတော့ဖျားရှုတယ်ဒါပေမဲ့တကယ်ဝိညာဉ်တော်မီးနဲ့သွားတဲ့သူတကယ်တန်ရှင်းသောဝိညာဉ်တော်ရဲ့ရေဖြည့်ခြင်းခံရတဲ့အခါမှာကျွန်တော်တို့ကအစတုံးကတည်းကပိုကောင်းသောသူတွေဖြစ်မယ်ဟာလေလုယာအာမင်သင်အသက်ကြီးလာတဲ့အခါပိုပြီးလမ်းဆန်းလာမယ်သင်အသက်ကြီးတဲ့အခါမှာကြာရင့်လာတဲ့အခါမှာသင်ကပိုပြီးတော့မှဘိတ်သိက်ပြင်းထန်လာမယ် praise the lord အာမင်အဲ့ဒီမှာကောင်းသောစပည့်ကိုတို့ထားတယ်ထို့သောယေရှုသည်ဥစွာသောနမိတ်လက္ခဏာကိုဂါလိလဲပြည်ကာနာမြို့နယ်ပြ၏မိမိဘုံတော်ကိုထင်ရှားစေတော်မူ၏တပည့်တော်တို့သည်လည်းယုံကြည်ကြ၏ဒါကြောင့်နမိတ်လက္ခဏာရတဲ့အခါမှာကျွန်တော်တို့ယုံကြည်ဖို့အတွက်သူတပားယုံကြည်ဖို့အတွက်ဖြစ်တဲ့အတွက်ကျွန်တော်တို့လောက်ရမှာကကျွန်တော်တို့ကြောက်မဟုတ်ဘူးကျွန်တော်တို့ကြောက်မဟုတ်ဘူးကျွန်တော်တို့ကခွက်တက်တက်ပဲဖြစ်တယ် my cup overflows လို့ပြောတယ်ကျွန်တော်ခွက်ကရေထုတ်စရာအကြောင်းမရှိဘူးကျွန်တော်ကအိုးလွတ်တက်တက်ပဲ
ဒါပေမဲ့ဘုရားခင်ကကျွန်တော်တို့ကိုသူ့ရဲ့ကောင်းခြင်းနဲ့ပိုက်ရိုက်လာတဲ့ခါမှာကျွန်တော်တို့ခွက်ကအလိုလိုရှန်ထွက်တာကဲ့သို့ကျွန်တော်တို့ခွက်ကစီးဆင်းလာတာဖြစ်တယ်။အေဖက်ခန်းကြီး9ငယ်18ကနေ19လွန်ကျူးစေတတ်သောစပည့်ရည်နဲ့ရည်မူးခြင်းကိုရှောင်၍ဝိညာဉ်တော်နဲ့ပြည့်စုံလျက်ရှိကြလော။စာလံသချင်းမှစသောဓမ္မသချင်းအမျိုးမျိုးတို့ကိုအချင်းချင်းပြောဆိုဖတ်ရွတ်၍နူးညွန့်သောစိတ်နှလုံးနဲ့သခင်ပြားရှိတော်၌ကျူးအေး၍ပြီးဆိုကြလော။အရက်မူးလာတဲ့သူမြင်မှုကြလာပြီနော်။အရက်မူးလာတဲ့ခါမှာတို့အရန်ရှက်တဲ့သူတွေလည်းအကျဲကြီးတွေအော်ရီလာတတ်တယ်။အရန်သဘောကောင်းတဲ့လူတွေလည်းသွေးဆိုးတက်လာတယ်။အရန်ကက်စီနိုလူတွေအဲ့ချိန်မှာလည်းအရန်ကိုလက်ဖွာပြီ။ဆိုတော့စပည့်ရီလိုမျိုးအရေးတမျိုးမျိုးဝင်သွားတာနဲ့တောင်မှထုတ်ကုန်ပြောင်းလဲစေနိုင်တယ်ဆိုရင်ဖခင်ရဲ့နှုတ်ကပတ်တော်ဖခင်ရဲ့ဝိညာဉ်တော်နဲ့ပြည့်စုံတယ်ဆိုရင်ကျွန်တော်တို့နှုတ်ကနေစာလံသချင်းပဲထွက်မှာပါ။ဒါကြောင့်တင်းရဲ့နှုတ်ကနေစာလံသချင်းမထွက်တာကြာပြီဆိုရင်တော့ပြန်ပြန်စိတ်ရအောင်ဒီမှာ hallelujah ကျွန်တော်နှုတ်ကနေထွက်တဲ့ရာသိမဟုတ်တော့ဘူးဆိုရင် originality တော့ပြန်ကြည့်ရအောင်ပြန်ပြန်ပြီးဖရားခင်ရှိမှကိုတော် Lord I give you my heart I give you my soul ကိုတော့ကိုကျွန်တော်တို့အနန္တနဲ့ဆိုရင်ကိုတော်ကသခင်ကဖြည့်ခိုင်းတဲ့အရာကိုကျွန်တော်တို့ဖြည့်တယ်ဆိုရင်ထွက်လာတဲ့အရာကလည်းလောကမှာရှာလို့မရတော့အကောင်းဆုံးသပြည့်ရည်ဖြစ်မယ် Amen သင်ရဲ့အရွယ်သင်ရဲ့ပညာနဲ့မရနိုင်တဲ့သပြည့်ရည်တွေသင်ရဲ့အတွေ့အကြုံနဲ့ထွက်မလာနိုင်တဲ့သပြည့်ရည်တွေသခင်ဖရားထဲမှာပဲထွက်လာနိုင်တယ် Hallelujah Amen ဒါကြောင့်ကျွန်တော်တို့ဖရားရဲ့ဝိညာဉ်တော်နဲ့ပြည့်ဝဖို့အတွက်ဖြစ်တယ်My cup overflows. စာလံကျမ်းခန်းကြီး23အငယ်5ကိုပြန်ပြပေးပါ။အဲ့ဒါလေးကိုအားလုံးလို့ရတာမှန်ပေမဲ့ကျွန်တော်တို့ပြန်ကြည့်မယ်။ကျွန်တော်ရဲ့ရန်သူတို့ရှိမှာဒီနေ့ကျွန်တော်တို့ကိုလောင်ပြောင်တဲ့သူတွေကျွန်တော်တို့ကိုအဆက်ခွဲတဲ့သူတွေကျွန်တော်တို့ဟားတိုက်တဲ့သူတွေရှိနိုင်ပါတယ်။ကျွန်တော်တို့ကိုတိုက်ခိုက်နေတဲ့လူတွေရှိနိုင်ပါတယ်။အဲ့ဒီသူတွေရဲ့အလယ်မှာကျွန်တော်တို့ကိုစပွဲခင်းပြီးချီးမြှောက်တော်ဖရားဖြစ်တယ်။ကျွန်တော်ရဲ့ဦးခေါင်းကိုစီနဲ့လိမ့်တော်မူ၏။ကျွန်တော်ခွက်ဖလားသည်ရှန်လျက်ရှိပါ၏။ကျွန်တော်တို့ခွက်ဖလားကစီးဆင်းနေတယ်ရှံထွက်နေတယ်နောက်ဆုံးနေနဲ့တုတ်တန်23 26ငါတာတင့်နှလုံးကိုငါအားပေးတော်အာမင်အခုချိန်မှာခဏလောက်မတည့်ရလျက်ရှိတဲ့တည်တည်ရနေကိုရောကျွန်တော်ရဲ့နှလုံးသားကိုရောရှိကိုယူဆောင်လာပါတယ်ကိုရောဖြည့်ပေးပါကိုရောရဲ့နှုတ်ကပတ်တော်ကိုကြိုဆိုတယ်ကျွန်တော်ဒီကဲ့သို့ယက်တီနိုင်တာကကျွန်တော်ကိုတစ်ချိန်လုံးကဖခင်ကကျွန်တော်ရဲ့အိုးလွတ်လေးထဲမှာသူ့ရဲ့နှုတ်ကပတ်တော်ရေတွေကိုထည့်ပေးထည့်ပေးထည့်ပေးထည့်ပေးလာတဲ့ခါမှာကျွန်တော်ဒီလိုအချိန်တွေရောက်လာတာမိတ်ဆွေဒီလိုအချိန်တွေရောက်လာတာပါဒါပေမဲ့မရက်တန်ချဆိုနဲ့အိုးလူတွေကိုမနှဲပါစေနဲ့ယူလာပါဦးဘုရားခင်ကအထပ်ဖြစ်ပေးခြင်းလို့ဖြစ်တယ်သခင်ယေရှုကိုကျွန်တော်တို့ဒုက္ခရောက်တဲ့အချိန်မှာပဲခေါ်ဖို့မဟုတ်ပဲပွဲခံရမှာလဲခေါ်ပင်ဖို့ဖြစ်ပါတယ်သခင်ယေရှုကရေဖြည့်လို့လို့ပြောတဲ့အချိန်မှာအပြည့်ဖြည့်ပါလို့လည်းမခံဘူးတဝက်ထည့်ပါလို့လည်းမခံဘူးဘုရားခင်ကသင်ရဲ့ရည်ရောမှုကိုစောင့်ကြည့်နေတယ်သင်ရဲ့လိုက်ရှောက်မှုကိုစောင့်ကြည့်နေတယ်ကျွန်တော်တို့ကိုတတိုင်းခေါ်ရင်နှစ်တိုင်းသွားပါလို့ပြောတာယေရှုရဲ့တုံတင်ချက်ဖြစ်ပါတယ်။ဒါကြောင့်ယေဖြည့်ပါဆိုတဲ့ဇာခါမှာမိုင်းပူပြေးဖို့ကျွန်တော်တို့ရဲ့ဆန္ဒနဲ့ဆုံးဖြတ်ရမှာဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကျွန်တော်ရဲ့ထွက်ပေါ်လာတော့ထုတ်ကုန်တဲ့အရန်ကောင်းလာတဲ့ခါအရန်အောင်မြင်လာတဲ့ခါအရန်လူသိများလာတဲ့ခါအရန်ကြော်ကြားလာတဲ့ခါအရန်လူတွေတောက်စီရလူတွေစားစီရဖြစ်လာတဲ့ခါတခြားလူတွေရောမသိရင်နေပါစေ။သင်ကတော့ဘယ်ကနေဒီစပြည့်ဖြစ်သွားလဲဆိုတာတော့တသက်လုံးမှတ်မိဖို့အရေးကြီးဆုံးပဲဖြစ်တယ်။ hallelujah ကိုယ်တော်ဖျားဒီနေ့နှုတ်ကပတ်တော်အတွက်ကျေးဇူးတော်ချီးမွမ်းပါတယ်တယောက်စီတိုင်းတက်တာမှာတကယ်ပဲရေကနေစပိရေပြောင်းလဲတော့တက်တာယေရှုကိုခေါ်ပင့်တော့တက်တာအိုးကိုတော်ခိုင်းတဲ့အခါမှာအပြည့်ဖြည့်တော့စေခံကျွန်းနှလုံးသားအိုးပွဲဥကချီးကျူးတော်လဲစေခံကြီးကပြုံးရင်နေမှာပဲဘာလို့ဆိုတော့ဘယ်ကနေထွက်လာဆိုသူတို့သိတယ်ဒီနေ့ကျွန်တော်တို့ကိုခုတ်ယူတော့ကြောက်ကိုတတိယတော်သူများကျွန်တော်တို့ထွက်ပေါ်လာရာနေရာကိုအောက်မေ့တော်သူများဖြစ်စေတော်မူပါယေရှုနာမနဲ့ဆုတောင်းဆက်ကြပါရစေပါဗျာခင်အာမင်